ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာစစ်ရေးပြစ်ပခတွေဆက်လက်ပြင်းထန်နေပြီးတောက်ကြနေကတိုက်ပွဲဖြစ်ပွားတာမရှိဘဲထိုင်းရန်ရွာဖုန်ကြီးကျောင်းကိုလေကျောင်းကဘုံကျဲတိုက်ခတ်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီချိန်ထဲမှာပဲဟိုပုံးမြို့နယ်မဲနယ်တောင်ဘက်ကိုတရက်မှာလက်နက်ကြီးအချိန်100လောက်ပစ်ခတ်နေတယ်လို့စီဆိုင်မြို့ကလည်းထိုးစစ်တိုက်ခိုက်နေကြောင်းဒါကြောင့်နေအများအပြားပျက်စီးနေကြောင်းပို့အမျိုးသားလူမျိုးရေးတပ် PNL ကလည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုခွေရဲမောင်ကပြောပြပေးပါခင်ဗျာ။
ရှမ်းပြည်နယ်တောင်ပိုင်းပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်ဟိုပုံးစတဲ့ဒေသတွေမှာဇန်နဝါရီလနောက်ဆုံးဘက်ကစတင်ခဲ့တဲ့စည်ရေးပရိပခတွေကအခုချိန်ထိရောကြမသွားဘဲပုံမှုပြင်းထန်လာနေပါတယ်။တောက်ကြနေမှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲစီဆိုင်မျိုးနယ်ရှိကျွော်ရဒေသကဖုံးကြီးချောင်းကိုစစ်ကောင်စီကလေချောင်းကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။ဒီနေ့စီဆိုင်ဒီဘိုင်းရဲ့ရှိဖက်ထိုင်းရန်ဖုံးကြီးချောင်းပါလေ။အလင်းနဲ့လာကျဲသွားတယ်။ဖုံးကြီးချောင်းဆိုးသားချောင်းရဲ့အကြောင်းကြီးရဲ့ပြည့်စည်ပါတယ်။လေ7နာရီမိနစ်40မိနစ်ပန်းကြီးတော့တိုက်ပွဲလည်းချင်းပါမှမရှိအထီးခိုက်တော့ကိုယ်လေးနဲ့ပါတာရရတယ်ဥမေတော့လူတွေကဘုံကြောက်ပြီးတော့ထွက်ပြေးရစီဆိုင်ဖက်မှာတော့လည်းတော်တော်များများပျက်စီးတယ်လည်းရတော့ရှိပြီတိုက်ပွဲတော့အကြီးကျယ်တော့ဖြစ်ဘူးစီဆိုင်မျိုးတော့ဘုရားကုန်းကတော့အမှတ်တော့အထိုင်တော့ကြားရလို့ပြောတယ်တနေ့လမ်းကြည့်တော့အိမ်တော်များပျက်စီးတယ်ဝါတော်ရွာမှာလည်းအိမ်ကြီးကြီးလောင်တယ်ပျက်စီးတဲ့အိမ်ကြီးများရှိတယ်မြို့ထဲမှာတော့တောင်ဖက်မှာလည်းအိမ်တော်များကြီးလောင်ကုန်တယ်
စီဆိုင်မြို့ကိုပအုပ်အမျိုးသားလူမျိုးရေးသက် PNL နဲ့ပူပေါင်းတပ်တွေကဇန်နဝါရီလ24ရက်နေ့ကသိမ်းယူခဲ့ပြီးစစ်ကောင်စီနဲ့ PNA ခေါ်ပအုပ်ပြည်သူ့စစ်အဖွဲ့တွေကပြန်လည်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကတော့ထန်းရန်ဖုံးကြီးကြောင့်တိုက်ခိုက်မှုမှာကိုယ်ရင်နှစ်ပါးထိခိုက်ကြောင်းအခုလိုပြောပါတယ်။
ဒီနေ့လည်းတနအီခွဲအချိန်မှာစစ်ကောင်စီကအဲ့ဒီထမ်းရမ်းကြေးရဖုံးတော်ကြီးကြောင့်ကိုပေါင်းရရဘုံနဲ့နှစ်ကြိမ်လာရောက်တိုက်ခိုက်တယ်လို့သိရပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့ဟိုဖုန်ကြီးကျောင်းနဲ့ကျောင်းဆောင်နဲ့ဆောင်ပေါ့နော်ပျက်စီးသွားပါလေပြီးတော့ကျောင်းဝင်းအနည်းမှရှိတဲ့နေရင်လည်းအဲ့ဒီဘုံပြင်းအားကျောင်းပေါ့နော်ဟိုထိခိုက်တာအရှုံးရှိပါလေဒီဘုံကကျဲတဲ့အချိန်မှာတော့ကျောင်းဝင်းထဲမှာတရင်တုံးနေတဲ့ဟိုကိုရင်နှစ်ပါးထိခိုက်လာရရှိတယ်လို့ဟိုစုံစမ်းသိရှိရပါလေ
ပအုပ်ဒေသတွင်စစ်ကောင်စီကလေရင်လက်နက်ကြီးအပြင်ဒရုန်းတွေနဲ့တိုက်ခိုက်နေတာရှိကြောင်းပြောဆိုပြီးလက်သလောစီဆိုင်မြို့မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုခွန်ရိုင်းရန်ကအခုလိုဆက်ပြောပါတယ်
။ဒီစီဆိုင်မြို့ကိုလည်းသူတို့ကဟိုစစ်ကြောင်းထိုးလာတာပေါ့လေအဲ့ဒီတင်းကားတုံးစီပါတယ်ပေါ့နော်သူတို့စစ်ကြောင်းကမှအဲ့ဒါကြောင့်မလို့စီဆိုင်မြို့အဝေးဖက်မှလည်းဟိုတိုက်ပွဲတွေပြင်းထန်နေတာရှိပါတယ်။ပြီးတော့အဲစီဆိုင်မြို့အရှိမြောက်ဖက်မှရှိတဲ့ဒီစီတီကုန်းကိုလည်းစီကောင်စီလည်းမျက်ကြည့်တွေထားပြီးတော့လက်နေကြီးနှမျိုးကိုပြစ်နေတာပေါ့လေအဲဒါကြောင့်ဒီစီဆိုင်မျိုးမှာရှိတာအကုန်လုံးပျက်စီးသွားတယ်ဘီတူတွေနေလည်းပုံပုံပြီးတော့ပျက်စီးလာတာပေါ့နော်အဲ့ဒီမျိုးစီရောအဲ့လိုမျိုးအရှင်နေရှိနေပါတယ်ပြီးတော့ဟိုပုံမျိုးနဲ့မင်းနေဆောင်ဖေကုန်တော့လည်းဒီစီကောင်စီအနေတိုင်းမှာပဲတရက်ကုန်လက်နေကြီးနဲ့ဟိုပန်းမြာပေါ့နော်အချက်တရာလောက်ပြစ်နေတာရှိပါတယ
် PNL အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဒီလ23ရက်နေ့ကဟိုပုံးမြို့နယ်မဲနယ်တောင်ကအင်ဂျီတရာခန့်ရှိတဲ့နန်ဟူးရွာကိုမီးရှို့ခဲ့ကြောင်းရွာလုံးကျွနီပါပျက်စီးခဲ့ကြောင်းလည်းဖော်ပြထားပါတယ် PNL အဖွဲ့ဟာ NCA ခေါ်တနိုင်ငံလုံးအပြစ်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ်ဒီနေ့ဇန်နဝါရီလ23ရက်နေ့မှာ PNL ကလက်နက်တယ်ဆောင်လာတဲ့ရင်ကိုဖမ်းဆီးရကစတင်ပြီးစည်ရေးပရိပခါတွေပြန်လည်ဖြစ်ပွားလာတာပါဒီလိုစည်ရေးပရိပခါတွေစတင်ဖြစ်ပွားတဲ့နောက်စီဆိုင်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်ဒေသခံပြည်သူသုံးသိန်းနီးပါးကတော့နေရဲစွန့်ခွာတိမ်းရှောင်နေကြရတာပါခင်ဗျာ